This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးဆရာနာရှင်ပြည်တို့မှကြင်ဝင်ပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio Energy ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မတ်လ19ရက်နေ့ Radio Energy ညပိုင်းစီစဉ်များကိုစတင်ထုတ်လင်းပေးပါတော့မယ်ပထမဦးစွာRadio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်စပြီး2025ခုနှစ်မတ်လ19ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရေးသတင်းကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်း drone များလက်နက်ကြီးများနဲ့ပြစ်ခတ်တိုက်ခတ်မှုတွေကြောင့်ရွှေကျင်နဲ့ကြိုက်တူမြို့နယ်များမှာအရဲသားများတန်ရာရအဆောက်အုံများနဲ့စိုက်ခဲများပြက်စီးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကရင်မြို့သားစီယုံ KNU တပ်မဟာ3နေမြေတဲကရွှေကျင်မြို့နယ်လို့ခေါ်တဲ့စောတိမြို့နယ်မှာအကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုနဲ့လက်နက်ကြီးနဲ့ပြစ်ခတ်မှုတွေကြောင့်အရဲသားတို့တန်ရာခဲ့ပြီးအိမ်3လုံးနဲ့ကျောင်းဆောင်တစ်ဆောင်ပြက်စီးခဲ့ရတယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။အကြမ်းဖက်စစ်ကောင်စီရဲ့နေပြည်တော်လေတပ်ကနေစောတိမြို့နယ်တတုကုန်းရွာကိုမတ်လ15ရက်နေ့လယ်ပိုင်းမှာပေါင်300ဘုံသီးနှလုံးကိုလေရင်နဲ့လာရောက်ကျဲချခဲ့တာကြောင့်အသက်50ရွယ်မျိုးသားတူဒဏ်ရခဲ့ပြီးအိမ်တစ်လုံးနဲ့ကျေးရွာစာတင်ကြောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။မလ14ရက်ကလည်းစစ်ကောင်စီရဲ့ခလာရ264တပ်ရင်းက120မမလက်နက်ကြီး3လုံးနဲ့ပစ်ခတ်ခဲ့ရမှာကရင်ကျွန်းကျေးရွာတွင်ကိုကြားရောက်ပေါက်ကွဲခဲ့ပြီးအရသာပြည်သူပိုင်းအိမ်နှလုံးပျက်စီးခဲ့ရတယ်လို့အသိပေးထားပါတယ်။စစ်ကောင်စီဘက်ကပြည်သူလူထုကိုပိတ်မှတ်ထားပြီးအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်နေတာကြောင့်ညောင်လေးပင်ခရိုင်လို့ခေါ်တဲ့ကလဲလွေထုခရိုင်မှာနေထိုင်တဲ့အရသာပြည်သူတွေဟာစိုးရိမ်ကြောက်ရွံ့စွာနဲ့ရုန်းကန်နေထိုင်နေကြရတယ်လို့ KNU ဗဟိုကထုတ်ပြန်ထားပါဗျ။အကြမ်းဖက်စစ်ကောင်စီဟာအခုလာစမ်းပိုင်းမှာပဲ KNU တပ်မဟာ1နယ်မြေကြိုက်တုံမြို့နယ်ကိုလည်း drone တွေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူအချို့ထိခိုက်ဒဏ်ရာရခဲ့ပြီးနေအိမ်တွေနဲ့စိုက်ပျိုးပိန်တွေထိခိုက်ပျက်စီးခဲ့ရပါသေးတယ်။အလားတူမွန်ပြည်နယ်ကြိုက်တုံမြို့နယ်အတွင်းတိုက်ပွဲဖြစ်တာမရှိဘဲပြည်သူလူထုနေထိုင်ရာရွာတွေကိုအကြမ်းဖက်စစ်တပ်က drone နဲ့ဘုံးကျဲတိုက်ခိုက်တာကြောင့်အရသာပြည်သူတွေထိခိုက်ဒဏ်ရာရခဲ့ပြီးအိမ်နဲ့စိုက်ခင်းတွေပျက်စီးသွားတယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။မလာတရက်နေ့ကကြိုက်တုံမြို့နယ်ပြင်းကရုံးကျွာတုတ်တန်နဲ့ဧကတရာကြောင်မိုင်းနေရာတွေကိုကွာလီရေကန်ကုန်းမှာရှိတဲ့စစ်ကောင်စီတပ်ရဲ့ drone တပ်ဖွဲ့ကဘုံသီး6လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အရင်နေ့မှာပဲအကြမ်းဖက်စစ်ကောင်စီရဲ့အမှတ်330မြောက်တပ်ကလည်းလက်နက်ကြီးနဲ့10လုံးပစ်ခတ်ခဲ့တယ်လို့အမှတ်44ချင်းမြတ်တမဌာနချုပ်လက်အောက်ခံအမှတ်209ချင်းမြတ်တရင်ကလည်းလက်နက်ကြီးနဲ့10လုံးပစ်ခတ်ခဲ့တယ်လို့အသိပေးပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ပြင်းကရုံးရွာကအိမ်တလုံးတုတ်တန်အုပ်ကူတွေနဲ့စိုက်ခင်းတွေထိခိုက်ပျက်စီးခဲ့ရတယ်လို့ကြိုက်ထုံမျိုးနဲ့ခရဲကျေးနယ်အုပ်စုမှာပါတဲ့စစ်ကွင်းရွာ၊မုတ်ခမော့ရွာ၊သုံးခွာရွာအနောက်ဘက်ခြမ်းတို့မှာနေတဲ့ရသပြည်သူတွေပိုင်းတဲ့စိုက်ပျိုးပိန်တွေပျက်စီးခဲ့ရတယ်လို့သိရပါတယ်။ဒါ့အပြင်မတ်လ4ရက်နေ့ကနေမတ်လ6ရက်နေ့ထိအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးအများများပစ်ခတ်မှုတွေကြောင့်ရသပြည်သူထိခိုက်မှုတွေရှိခဲ့ပြီးစိုက်ပျိုးထားတဲ့အပင်တွေအများပြားပျက်စီးခဲ့ရတယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်။စစ်ကောင်စီဟာ KNU အုပ်ချုပ်နေမြေတွေကခြေရွာတွေကိုပိတ်မှတ်ထားပြီးလေကြောင်းလက်နက်ကြီး drone နဲ့တိုက်ခိုက်တာတွေဇက်လိုက်လုပ်နေတဲ့အတွက်အရသာပြည်သူထိခိုက်ဒေဆုံးမှုတွေမကြာခဏဖြစ်ပေါ်နေရတယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့လောင်လုံးမြို့နယ်လက်ခတ်တောင်တာဝါတိုင်းစခန်းကုန်းအားတော်လှန်ရေးတပ်များတိုက်ခိုက်ရာစကားဆဘက်က12ဦးဒေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မန္တလေး23ရက်မနက်9နာရီခန့်မှာရန်သူစစ်ကောင်စီတပ်ဖွဲ့တပ်ဆွဲထားတဲ့လောင်လုံးမြို့နယ်လက်ခတ်တောင်တာဝါတိုင်းစခန်းကုန်းအားတဝဲမျိုးသားလူမျိုးရေးတပ်တော် DNL ရဲ့ဒုရကစစ်ကြောင်းရေပြူပြည်သူကာကွယ်ရေးတပ်ဖွဲ့ YPPDF နဲ့ပြည်သူကာကွယ်ရေးတပ်မတော်တဝဲခဲအမှတ်1တရင်ပူးပေါင်းတပ်ဖွဲ့တို့ကတွားရောက်တိုက်ခိုက်ခဲ့တယ်လို့အတည်ပြုဆိုပါတယ်။ဂျ 6နာရီခန့်အပြန်အလှန်ထိတွေ့ပစ်ခတ်ခဲ့ပြီးစစ်ကောင်စီတပ်သား12ဦးသေဆုံးကာလက်နက်ခဲအချို့သိမ်းဆည်းရမိခဲ့တယ်လို့လည်းသတင်းရရှိပါရခင်ဗျာ။အခုတခါမြင်းမှုရှိဆေးကြောင်ဆိုင်ခင်းကိုပတ်ကဖကမီးရှို့ဖျက်ဆီးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းမြင်းမှုရှိဆေးကြောင်ဆိုင်ခင်းကိုပတ်ကဖကမီးရှို့ဖျက်ဆီးခဲ့တယ်လို့ပတ်ကဖအတန်ကဖော်ပြပါရတယ်။မြင်းမှုမျိုးနဲ့မျိုးသားညီညွတ်အစိုးရစိုးမိုးနယ်မြေတခုမှာတွေ့ရှိရတဲ့ဆေးကြောင်ဝီဆိုင်ခင်းတခုကိုတပ်ဆိုင်ရာတိုက်နယ်ပတ်ကဖအဖွဲ့တွေကဥဆောင်ပြီးပညာပေးကစိုက်ခင်းကိုဖျက်ဆီးခဲ့တာလို့သိရပါတယ်ခင်ဗျာခုကတင်ဆက်ပေးမှာကတော့ပြည်မြို့ဟာဝမ်းရံပိတ်ဆို့ခံရတော့မှာဖြစ်တယ်လို့ PDF Insight ဆိုတဲ့သတင်းပဲဖြစ်ပါတယ်အာရခတ်တပ်တော်ထိုးစစ်နဲ့ပြည်မြို့ပတ်ချာလဲဒေသမှာရှိတဲ့ NUG တပ်ဖွဲ့တွေပူးပေါင်းသွားရင်ပြည်မြို့ဟာဝမ်းရံပိတ်ဆို့ခံရတော့မှာဖြစ်တယ်လို့စီရေးသုံးသက်ချက်တွေကိုဖော်ပြနေတဲ့ PDF Insight ကမလတွင်မှာသုံးသပ်ထားပါတယ်အာရခတ်တပ်တော်ရဲ့ထိုးစစ်ဟာပြည်မြို့နယ်ဘေးကပရောင်းမြို့နယ်တဲကိုရောက်လာပြီးဖြစ်ပါတယ်မကြခင်မှာပြည်မျိုးနောက်ကိုရောက်လာတော့မှာဖြစ်ပါတယ်ပြည်မျိုးပတ်ချာလဲဒေသတွေဖြစ်တဲ့ပေါက်ခေါင်းပေါင်းတဲနတ်လင်းအုပ်ဖို့လက်ပရန်တာဝတီမြို့နယ်တွေမှာမူလာကလေးကမျိုးသားညီညီဆိုရပြည်သူ့ကာကွယ်တပ်မတော်နဲ့ပကဖအဖွဲ့တွေပျောက်ကြားစစ်စင်တိုက်ခိုက်နေပြီးဖြစ်ပါတယ်ပရောင်းမြို့နယ်ကဝင်ရောက်လာမဲ့အေးအေးထိုးစစ်နဲ့ပြည်မျိုးပတ်ချာလဲဒေသမှာရှိတဲ့ NUG တပ်ဖွဲ့တွေပူးပေါင်းသွားရင်ပြည်မျိုးဟာဝမ်းရံပိတ်ဆို့ခံရတော့မှာဖြစ်ပါတယ်ပြည်မျိုးပတ်ချာလဲဒေသတွေစိုးမိုးဒေသအဖြစ်ပေါ်ထွက်လာပြီးရင်ဘကိုးတိုင်းနောက်ချမ်းမှာပေါ်ဆောင်နေတဲ့စစ်တောင်းမြေဝန်းစစ်စင်ရဲနေမျိုးတွေနဲ့တဆက်တဆက်တည်းဖြစ်လာတော့မှာဖြစ်ပါတယ်လို့ဖော်ပြပါတယ်။ပြည်မျိုးပတ်ချာလဲဒေသဟာမကြခင်မှာစိုးမိုးနယ်မြေဖြစ်ပေါ်ထွက်လာတော့မှာဖြစ်တယ်လို့ AR တိုင်းဒေသမှာလည်းရိုးမအေယာစစ်စင်ရဲကိုအမျိုးသားညီညွတ်ဆွေရကအကောင့်ထဲပေါ်လျက်ရှိပါတယ်ခင်ဗျာ။အခုဆက်လက်ပြီး2025ခုနှစ်မလပရမဘတ်အတွင်းအလင်းဝင်လာသူအဖမ်းခံရသူစကားဆဖော့ဝင်စစ်သားပြည်သူစစ်နဲ့ရဲစုစုပေါင်း29ဦးရှိခဲ့တဲ့တဲ့ကိုတင်ဆက်ပေးပါမယ်။ပြည်သူ့ပန်းနိုင်ငံကောက်ယူထားတဲ့မှတ်တမ်းတွေအရ2025ခုနှစ်မတ်လပထမပတ်အတွင်းမှာအလင်းဝင်လာသူအဖမ်းခံရသူစကားဆဖွဲ့ဝင်စစ်သားပြည်သူစစ်နယ်ရဲစုစုပေါင်း29ဦးရှိခဲ့ကြောင်းထုတ်ပြန်ပါတယ်။အလင်းဝင်လာသူစုစုပေါင်း24ဦးရှိခဲ့ပြီးစစ်သား22ဦးဟာကရင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းမွန်ပြည်နယ်တနင်္သာရီတိုင်းနေပြည်တော်နယ်မန္တလေးတိုင်းတို့မှဖြစ်ကြတယ်လို့ဆိုပါတယ်။ပြည်သူစစ်3ဦးဟာစကိုင်းတိုင်းကဖြစ်ကြပြီးအလင်းဝင်လာသူ24ဦးနဲ့18ဦးဟာစစ်မှုထမ်းတပ်သားတွေဖြစ်ကြကစစ်တုံးမှဖမ်းဆီးခင်ရသူ3ဦးအနက်2ဦးကတော့စစ်မှုထမ်းတပ်သားတွေဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်စစ်ရေးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဆက်လက်ဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့2025ခုနှစ်မတ်လ19ရက်ညပိုင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့နှွေးမိုင်းဖြစ်ပါတယ်ရှင်ချင်းမျိုးသားတက်ဦးအနေနဲ့အခုနှစ်ထဲမှာနိုင်ငံရေးစစ်ရေးတဏ္ဍာရေးအရှိန်မြင့်မယ်လို့ကြေညာတဲ့သတင်းကိုဥစွာတင်ပြပေးချင်ပါတယ်အခု2025အတွင်းမှာနိုင်ငံရေးစစ်ရေးတန်တမာရေးလှုပ်ရှားမှုတွေအရှိန်တိုးမြင့်လှုပ်ဆောင်သွားမယ်လို့ချင်းမျိုးသားတပ်ဦး CNF ကကြေညာပြီးမတ်လ20ရက်နေ့မှာကြာရောက်မဲ့ချင်းတော်လှန်ရေးနေ့ထိုင်းမတ်ဖြစ်အကျဉ်းသား82ဦးကိုလွတ်ငင်းချမ်းသာခွင့်ပေးလိုက်တယ်လို့ချင်းမျိုးသားတပ်ဦးပုတ်ဟုတ်အလို့မှုဆောင်ကော်မတီကထုတ်ပြန်ကြေညာလိုက်ပါတယ်မတ်လ20ရက်နေ့ဟာအာဏာရှင်စနစ်မှန်သမျှအမြင့်ပြတ်ချိန်မုံပြီးအမျိုးသားကိုပိုင်ပြတ်ထန်းခွင့်နဲ့အမျိုးသားတန်းတူရေးအမတ်ခံချက်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်လာခဲ့တာ38နှစ်ပြည့်မြောက်တဲ့ချင်းတော်လှန်ရေးနေ့ဖြစ်တယ်လို့ဆိုပါတယ်CNF အနေနဲ့အခုနှစ်2လတာအတွင်းမှာစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်နိုင်ခဲ့သလိုရန်သူအင်အား30ခန့်ကိုရှင်းလင်းနိုင်ကစစ်တုံးပန်း20ဦးဖမ်းဆီးနိုင်ခဲ့ပြီးလက်နက်80ခန့်သိမ်းဆီးရရှိရလို့သိရပါတယ်။ချင်းပြည်အတွင်းစစ်ကောင်စီကင်းစင်ရင်းနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဩဇာအာဏာတက်ရောက်မှုမှန်သမျှဆုံးသက်ရင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ညီနောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများပြည်သူ့ကာကွယ်တပ်ဖွဲ့များနဲ့လက်တွဲပြီးအစုံတိုင်းတိုက်ပွဲဝင်သွားမယ်လို့ချင်းမျိုးသားတပ်ဦး CNF ကထုတ်ပြန်ထားပါတယ်။အာနာသိန်းစစ်အုပ်စုရဲ့အကြမ်းဖက်မှုကြောင့်ပြည်သူလူထုဆုံးရှုံးခဲ့ရတဲ့လူမှုဘဝပြန်လည်ထူထောင်ရေးအတွက်နိုင်ငံတကာအစိုးရအဖွဲ့အစည်းများစေတနာရှင်များကဝိုင်းဝန်းပံ့ပိုးကူညီကြဖို့လဲ CNF ကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်ဆက်လက်ပြီးဘင်္ဂလားဒေ့ရှ်အစိုးရက ARSA ခေါင်းဆောင်ကိုဖမ်းလိုက်တာဟာမင်းအောင်လှိုင်နဲ့တိုက်ကို ICC ပို့ဖို့ပုံမှုတေချာစေခဲ့တဲ့သတင်းကိုတင်ပြပါမယ်မ ဘင်္ဂလားဒေ့ရှ်အစိုးရက ARSA ခေါင်းဆောင်ကိုဖမ်းလိုက်တာဟာမီးအောင်လိုင်းနဲ့တတိုက်ကို ICC ပို့ဖို့ပုံမသေးချစေခဲ့တယ်လို့ဩစတြေးလျနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကမတ်လ19ရက်နေ့မှာဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရက ARSA ခေါင်းဆောင်ကိုဖမ်းလိုက်တာဟာမီးအောင်လိုင်းနဲ့တတိုက်ကို ICC ပို့ဖို့ပုံမသေးချစေခဲ့တာဖြစ်တယ်လို့ AA နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားကစစ်ဆိုင်ရေးအတိုင်းအတာကိုလည်းဖော်ပြနေပါတယ်။စီအုပ်စုကသူ့အကျိုးအတွက်ရိုဟင်ဂျာတွေကိုလိုတလိုအုံချနေတာရပ်သွားစေမဲ့အလွန်အရေးပါတဲ့ကြိုးပမ်းအားထုတ်မှုတစ်ခုဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကြားကာလအစိုးရခေါင်းဆောင်ပါမုတ်ခယူနက်စ်စူးစားနေတဲ့ရိုဟင်ဂျာအရေးပြေလေစေဖို့ကြိုးပမ်းနေမှုမှာအရေးပါတဲ့ခြင်လှမ်းတရက်လို့မြင်မိပါတယ်လို့ဆိုထားပါတယ်။ ARSA ထိပ်တီးခေါင်းဆောင်အတောလပါဝင်ထိပ်ပိုင်းခေါင်းဆောင်6ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်များကမတ်လ19ရက်တွင်ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ရှင်။ဖမ်းမိထားတဲ့ ARSA ခေါင်းဆောင်တွေကိုအရေးယူနိုင်ဖို့နိုင်ငံတကာတရားစီရင်အဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်တင်နေလို့ဘင်္ဂလားဒေ့ရှ်အစိုးရက45 Rights အဖွဲ့တိုက်တွန်းတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဖမ်းဆီးရမိထားတဲ့ ARSA ခေါင်းဆောင်တွေရဲ့စစ်ရာဇဝတ်မှုကျူးလွန်ထားမှုတွေကိုအရေးယူနိုင်ရင်နိုင်ငံတကာတရားမျှတမှုရန်ရားတွေနဲ့ပူးပေါင်းလှုပ်ဆောင်တင်နေလို့ဘင်္ဂလားဒေ့ရှ်အစိုးရက45 Rights အဖွဲ့ကတိုက်တွန်းပြောကြားလိုက်ပါတယ်။မတ်လ18ရက်နေ့က ARSA ထိပ်တန်းခေါင်းဆောင်6ဦးအပါအဝင်ပတ်သက်ဆက်နွယ်သူစုစုပေါင်း10ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးနိုင်ခဲ့ပြီး18ရက်နေ့မှာရုံးထုတ်ခဲ့တာကြောင့်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ ARSA ရဲ့အဓိကခေါင်းဆောင်အတာဦးလာခေါင်းဆောင်အဖွဲ့ဝင်မော့စတက်အမက်ဆလီမူလာအစ်မောလ်ဟုစနာဟာဆန်နဲ့မူနီရူဇူမန်တို့အပါအဝင်သူတို့ရဲ့ဇနီးများ၃ဦးနဲ့ကလင်းငယ်တဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးခဲ့လို့သိရပါတယ်။ ARSA ရဲ့ဖွဲ့ဝင်တွေဟာမွတ်စလင်ဒုက္ခသည်တွေကိုတပ်ဖြတ်တာ၊ပြန်ပြီးဆွဲတာ၊ညှဉ်းပန်းနှိပ်စက်တာနဲ့ချင်းချောက်တာတွေစတဲ့စစ်ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကိုပြုလုပ်ခဲ့လို့45 Rights အဖွဲ့ကမတ်လ18ရက်နေ့မှာအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်။ဒီအစီရင်ခံစာမှာဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေကမွတ်စလင်အမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ် ARSA အဖွဲ့ကကျူးလွန်ထားတဲ့စစ်ရာဇဝတ်မှုမြောက်တဲ့ထောက်ထားတွေတွေ့ရှိထားလို့ဖော်ပြထားပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့မွတ်စလင်လက်နက်ကင်အဖွဲ့တွေရဲ့စစ်ရာဇဝတ်မှုများအတွေ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်ရာ WIMM နိုင်ငံတကာရာဇဝတ်ခုံရုံး ICC စတာတွေအပါအဝင်နိုင်ငံတကာတရားမျှတမှုဆိုင်ရာရန်ရားတွေနဲ့ပူးပေါင်းဆောင်ရွက်ဖို့45 Rights ကတောင်းဆိုထားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လက်ရှိမှာဖမ်းဆီးထားတဲ့ ARSA ထိပ်တန်းခေါင်းဆောင်6ဦးအပါအဝင်10ဦးကိုနိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုပြစ်မှုများကျူးလွန်မှုစတဲ့အမှုနှစ်ခုနဲ့တရားရုံးတင်စစ်ဆေးနေရလို့တရားလိုရှေ့နေတွေကပြောဆိုထားတာရှိပါတယ်။အခုလိုဘင်္ဂလားဒေ့ရှ်ဥပဒေတွေနဲ့တရားစီရင်တာဟာလုံလောက်မှုမရှိဘဲကျူးလွန်ခံရသူတွေတရားမျှတမှုရဖို့အတွက်နိုင်ငံတကာတရားစီရင်ရန်ရာတွေနဲ့ပူးပေါင်းဆောင်ရွက်ဖို့45 Rights ကတောင်းဆိုနေတာလည်းဖြစ်ပါတယ်ရှင်။ကလေးဒေသရှိတင်သားစစ်ပေးရှောင်များအတွက်မိသားစုတရားစာစံအတင်း50လှူဒါန်းနိုင်ခဲ့တဲ့တွင်ဆုံးတင်ပြပါမယ်။ကလေးဒေသရှိတင်သားစစ်ပေးရှောင်များအတွက်ပြည်တွင်းပြည်ပလှူရှင်တွေရဲ့စုပေါင်းအားနဲ့မိသားစုတရားအတွက်စံအတင်း50ဒုတိယကြိမ်မြောက်လှူဒါန်းနိုင်ခဲ့လို့ Lighthouse စစ်ပေးရှောင်ကူညီထောက်ပံ့ရေးကလေးမျိုးကအသိပေးဆိုထားပါတယ်။တင်သားချေးရွာဟာအင်းထောင်စု1500ဝန်းကျင်ခန့်ရှိနေပြီးခန့်မှန်းလူဦးရေ9000ကျော်ခန့်ရှိနေတာဖြစ်ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟာနဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနေ့ဖြန်မလ20ရက်နေ့အတွက်မူလီဝဒခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အချင်းဒီမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိုင်အင်းတင်တင်ကနေတိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာတော့အများအပြားတာယာနိုင်ပါတယ်ပင်လယ်ပြင်ခြေနေကတော့တနင်္လာရီကမ်းရိုးတဲ့နယ်မုတ်တမကွေးဘက်မှာလေဟာအရှိအရှိမြောက်ဘက်ကနေတနင်္လာကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တွေရှိနိုင်ပါတယ်။ရခိုင်ကမ်းရိုးတဲ့နယ်မြို့ဝကျုံမော်ဒေသတို့မှာလေဟာအနောက်အနောက်မြောက်ဘက်ကနေတနင်္လာကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တွေရှိနိုင်ပါတယ်။မိုးခြေနေကတော့ကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းတနင်္လာရီတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။မန္တလေးတိုင်းမကွေးတိုင်းချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနယ်ပြည်နယ်တို့မှာအများအပြားဖြင့်တန်ရနိုင်ပါတယ်။ နေပူချိန်တွေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်ပူချိန်ထက်မြင့်တက်နိုင်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာပုံမှန်ပူချိန်အောက်ကျဆင်းနိုင်ပြီးကြမ်းတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့ပုံမှန်ပူချိန်ခန့်သာရှိနိုင်ပါတယ်။မြူချီနေကတော့စကိုင်းတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။အခုတကမြန်မာနယူးခရိုနီကယ်မတ်16မြင်ကွင်းဖြစ်တဲ့အာဆာတီထောင်သူခေါင်းဆောင်နဲ့ကိုဦးကိုဘင်္ဂလားဒေ့ရှ်ကဖမ်းဆီးဆိုတဲ့မုံမခဆောင်းပါးကိုနယူးမွန်ကတင်ဆက်ပေးမှာဖြစ်ပါတယ်။
မြန်မာနယူးခရိုနီကယ်မတ်16မြင်ကွင်းအာဆာတီထောင်သူခေါင်းဆောင်နဲ့ကိုဦးကိုဘင်္ဂလားဒေ့ရှ်ကဖမ်းဆီး2016ခုနှစ်အောက်တိုဘာလနဲ့2019ခုနှစ်ဩဂုတ်လတွေမှာရခိုင်ပြည်နယ်ကနေကြားဆောင်ရဲကင်းရဲစခန်းတွေကိုစတင်တိုက်ခိုက်ခဲ့ရာကလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားလာခဲ့တဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တီထောင်သူနဲ့ခေါင်းဆောင်ဖြစ်သူအတ္တဦးလာအဘူအမာဂျူနူနီကိုဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ RAB ကမတ်လ16ရက်နေ့မှာဖမ်းဆီးလိုက်ပါတယ်ကုလိုဆယ်စုနှစ်တခုကျော်ကြာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာခြေဆိုင်ပြီးရခိုင်ပြည်နယ်နယ်စပ်ဒေသတွေမှာပျောက်ကြားတိုက်ခိုက်မှုလှုပ်ရှားမှုတွေနဲ့လုံခြုံတပ်ဖြတ်မှုတွေအတွက်တာဝန်ရှိတဲ့အာဆာဖွဲ့ရဲ့ခေါင်းဆောင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံ RAB လို့ခေါ်တဲ့အထူးရဲတပ်ဖွဲ့ကဖမ်းဆီးလိုက်ခြင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာအရေးနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့မူဝါဒပြောင်းလဲသွားပြီလားဆိုတဲ့ယူဆချက်တွေလည်းပေါ်ထွက်လာစေတာဖြစ်ပါတယ်ရိုဟင်ဂျာလူနည်းစုတွေဖိနှိပ်ခံရတာကြောင့်၎င်းအခွင့်အရေးတွေရရှိဖို့အတွက်ဖွဲ့စည်းခဲ့တာလို့ဆိုသည့်တိုင်အာဆာဖွဲ့ဟာအခိုင်ပြည်နယ်တွေကရိုဟင်ဂျာကြေးရွာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာလူမှုတိုင်ဝမ်ကောင်းဆောင်အချို့ကိုတပ်ဖြတ်မှုတွေကျူးလွန်ခဲ့တာဖြစ်ပြီးအေလက်နက်ကိုင်တပ်နဲ့အာဏာသိမ်းစစ်ကောင်စီတပ်တွေပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေဖြစ်လာတဲ့2023အကုန်2024ခုနှစ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ပူးပေါင်းတိုက်ခိုက်တာသို့မဟုတ်အေအေရဲ့တိုက်ခိုက်မှုကိုခုခံတိုက်ခိုက်နေရတဲ့စစ်ကောင်စီတပ်ဘက်ကခုခံကာကွယ်တိုက်ခတ်မှုတွေလှုံ့ဆော်ပေးခဲ့တယ်ဆိုတဲ့ဆိုးဆွဲချက်တွေလည်းရှိနေကြတာဖြစ်ပါတယ်။ Arakan Rohingya Salvation Army လို့လူသိများတဲ့အာဆာလက်နက်ကိုင်အဖွဲ့ကိုအချို့ကအကြမ်းဖက်လက်နက်ကိုင်အဖွဲ့ဖြစ်သတ်မှတ်ထားကြပြီး Jihad လို့ခေါ်ဆိုတဲ့ဘာသာရေးပေါ်ခြေခံတဲ့အယူအဆနဲ့လက်နက်ကိုင်တိုက်ခိုက်တဲ့အဖွဲ့ဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်။ခုဖမ်းဆီးခံရတဲ့ကောင်းဆောင်ဖြစ်သူအထာဦးလာဟာဒီဒေသမှာမွေးဖွားခြင်းပြင်းသူတဦးမဟုတ်ပဲပါကစ္စတန်နိုင်ငံကရာချီမြို့မှာမွေးဖွားခြင်းပြင်းသူဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတွေမှာလှုပ်ရှားမဲ့အာဆာလက်နက်ကိုင်အဖွဲ့ကို Saudi Arabia နိုင်ငံမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်နဲ့အိန္ဒိယနိုင်ငံမှာဒုက္ခသည်ဖြစ်နေထိုင်နေကြရတဲ့ရိုဟင်ဂျာလူမှုတိုင်းဝိုင်းနေနဲ့လဲအာဆာလက်နက်ကိုင်အဖွဲ့ရဲ့လှုံ့ဆော်မှုအလုံးကိုထောက်ခံအားပေးနေတာမျိုးမဟုတ်သလိုအာဆာရဲ့ရဲစက်တဲ့တပ်ဖြတ်မှုပြန်ပေးဆွဲမှုတွေကိုထောက်ပြဝေဖန်တဲ့သူတွေပျောက်ကွယ်သွားတာတပ်ဖြတ်ခံရတာတွေအတွက်လဲအာဆာဖွဲ့မှတာဝန်ရှိနေတာဖြစ်ပါတယ်အာဆာလက်နက်ကိုင်ဖွဲ့နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာဝင်ထွက်လှုပ်ရှားနေခဲ့တာဆယ်စုနှစ်တခုကျော်ရှိခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းမှာကျူးလွန်တဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်လို့အာဆာဖွဲ့ကတာဝန်ရှိတယ်လို့လည်းသိရှိခဲ့ပေမဲ့အာဆာလက်နက်ကိုင်ခေါင်းဆောင်ကိုဖမ်းဆီးဖို့ကြိုးစားခဲ့တာမတွေ့ခဲ့ရပဲခုလိုချိန်ကျမှဖမ်းဆီးဖို့ဘလို့အကြောင်းရင်းကစေစုံလာတာလဲဆိုတဲ့မေးခွန်းလည်းပေါ်ထွက်လာပါတယ်ဂျမန်နီကအာဆာကိုဖမ်းဆီးတဲ့အဖွဲ့ဖြစ်တဲ့ Rapid Action Battalion လို့ခေါ်ဆိုတဲ့အထူးရဲတွေဟာ2004ခုနှစ်မှာဖွဲ့စည်းခဲ့တဲ့အထူးရဲအဖွဲ့ဖြစ်ပြီးလုံပိုင်ခွင့်အာဏာရှိတဲ့အဖွဲ့ဖြစ်တယ်လို့ဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်ထားတယ်ဆိုတော့ဆွဆွဲခံရမှုတွေရှိတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအာဏာရှင်ဆက်ဆံအုပ်ချုပ်ခဲ့တဲ့ရှိတ်ဟာစီနာအစိုးရပြုတ်ကျပြီးနောက်ရွေးကောက်ပွဲကျင်းပပြီးဖို့ကြားပြတ်အစိုးရဖြစ်တာဝန်ယူထားတဲ့ကမ္ဘာ့နိုဘယ်ဆုရှင်တဦးဖြစ်သူမူဟာမက်ယူနုစ်ကအစိုးရဖွဲ့ကောင်းဆောင်ဖြစ်တာဝန်ယူထားခြင်းလည်းဖြစ်ပါတယ်နေဆက်မြင့်ရဲ့တစ်ဖက်မှာတော့ဆဲဆုနစ်ပေါင်းများစွာထိန်းချုပ်အုပ်ချုပ်လာတဲ့အဟိုအစိုးရရဲ့လက်နက်ကိုင်တပ်တွေကိုရခိုင်တပ်တော်ကတိုက်ခိုက်အောင်မြင်ကတိုင်းပိုင်အုပ်ချုပ်ထားခြင်းခုရပိုင်းတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလာရောက်ခဲ့တဲ့ကုလသမဂ္ဂအထွေထွေအတွင်းရမှုချုပ်ကရိုဟင်ဂျာဒုက္ခသည်အရေးကိုဖြေရှားဖို့ရမှာအာရကန်အာမီနဲ့လည်းထိတွေ့ဆက်သွယ်စကားပြောဆိုရမယ့်အဖွဲ့တစ်ဖွဲ့ဖြစ်မှတ်ချက်ပေးပြီးရပိုင်းချမှာခုလိုအာဆာလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်ဒီဖြစ်ပျက်တွေကိုဆက်ဆက်သုံးသပ်ကြည့်ရင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရခိုင်နဲ့ပတ်သက်တဲ့အပြေးဖြေရှင်းမှုအခြေခံရည်တည်ချက်စဉ်းစားဖို့မဟာဗျူဟာအနည်းဗျူဟာတွေစတင်ပြောင်းလဲလာပြီလားဆိုတော့တွေးခေါ်မှုတွေလည်းပေါ်ထွက်လာစေတာဖြစ်ပါတယ်။အာဆာကောင်ဆောင်နဲ့၎င်းဖွဲ့ဝင်တွေကိုခုလိုဖမ်းဆီးမှုပေါ့။နောက်ယူဆချက်တစ်ခုကမကြသေးတဲ့ရခိုင်ပြည်နယ်စစ်ပွဲတွေတွင်အေအေရဲ့ထူးစစ်တွေကိုခုခံကာကွယ်ဖို့စစ်ကောင်စီတပ်တွေနဲ့အတိုင်းအတာတစ်ခုထိပူးပေါင်းမှုရှိခဲ့တဲ့အာဆာလက်နက်ကိုင်တပ်ဖွဲ့ရဲ့ခေါင်းဆောင်ကိုဖမ်းဆီးခြင်းဟာဆိုးရွားတဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်ထားတဲ့ဂျမ်ဖက်လက်နက်ကိုင်ဖွဲ့အစည်းတစ်ခုရဲ့ခေါင်းဆောင်ကိုတရားမျှစီရင်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်၎င်းဖွဲ့ကိုတုံ့ချခဲ့တဲ့စစ်ကောင်စီတပ်ရဲ့တာဝန်ရှိသူတွေခေါင်းဆောင်တွေရဲ့ကျူးလွန်မှုတွေကိုလည်း ICC လိုတရားရုံမှာတရားစီရင်နိုင်ဖို့အချက်လက်အပြင်ရောအမတ်တရားအောင်ပွဲခံမှုဖြစ်ပြရုပ်ဖြစ်ရှုမြင်မှုတွေလည်းရှိကြတာဖြစ်ပါတယ်။ဒါအပြင်အထက်ကဖြစ်နိုင်ခြင်းနှစ်ရက်ထက်ကမဟုတ်ပဲနားလည်ရခက်ခဲတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သုံးချခံဆက်လက်ဆက်ကွက်တစ်ခုမဖြစ်ဖို့လည်းမျှော်လင့်ရပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုတကတော်လိုင်းတေဂီတာစီစဉ်မှာဆောင်းဦးလိုင်းရေးသားထားပြီးညွေဦးမော်တီးဆိုထားတဲ့မိုးခါရီဆိုတဲ့တော်လိုင်းတေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်UNG တော်ရရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့ Weekly News ဒိုင်းနာဘာသာစကားထုတ်လွှင့်မှုစီစဉ်မှာမျိုးဥတာတာကအရှိပိုးကင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟောတော်လာဆိုင်ဗီဒီယို UNG ကိုလူတွေတောင်းပန်ဇက်ကေကေတောင်းအကန့်ကျွန်တော်မလော်ပလော်တောင်းပါလုံမှုတောင်းပြသစကိုင်းလို့စီလို့ယဲမျိုးဥတတာလို့ကျပလန်နိုင်လို့နော်စကိုင်းဖက်ဒရယ်ယူနစ်လူတော်ဒီကျတူပါကျပလန်အနိုင်အကွာဒီနင်းပညာကုန်းဒူလောင်ထခေါပကောကုန်းဒူဦးထင်လိန်အောင်ဒါကုန်းချောကုန်းကျပလန်စကိုင်းဖက်ဒရယ်ယူနစ်လူတော်ဒီကျတူပါကျပလန်အနိုင်အကွာဒီနင်းပညာကုန်းဒူလောင်ထခေါပကောကုန်းဒူကုကလန်ဦးထင်လိန်အောင်တဲ့နော်နေတော့နေကြည့်ရနေမာရှလာချင်းနေတော့ခွေးသားလေးအခါနော်ဗီဒီယိုကွန်ဖရင့်အိုရချံဒါခွန်မဝိဒါချောကုန်းတော်စီတော့ဒါခွန်ချောကုန်းဘောက်ကိုစတူပါစပလန်အနိုင်ကွက်ဒီနင်းပညာကွန်ဒူလောင်တာခေါပကောကွန်ဒူဦးထင်လိန်အောင်ဒီစကိုင်းဖက်ဒရယ်ယူနစ်လူတော်ဥက္ကဋ္ဌနော်အောင်ကားချက်ကန်လော်လောင်ဘာဝိတာဒီလက်ရမမထိုင်ကလုတ်ချက်ပိုက်ချက်မလဖာလော်ပြားလောင်ဝိတာကွန်တလန်စကိုင်းဖက်ဒရယ်ယူနစ်အဖန်ဖက်ဒန်နဲ့အင်တာနက်ဝန်ဆောင်မှုကလုတ်ချက်မဒီ လယမမကလုတ်ချက်ဖိုက်ကြမှာလပါလောထိုင်ဝိတာချက်ကိုင်းတော့စီလို့ဒါခွန်ချောကွန်ဘောဦးစကိုင်းဖယ်ထရီယူနစ်လူတော်ဥကတာနိုင်ငံလကဥကတာလူတော်ကိုစလေချက်တို့ပါဂျပန်အနိုင်ကွက်ဒီနီးပညာဝန်တူလောင်ထောင်းကောင်ပကဝုဒူဦးထိန်လိုင်းအောင်ဒီဝန်တူလောင်ထောင်းအတာဩစာတဲ့နော်ရက်ထောင်းပါဝိတာယူနင်းပါဂျပန်တော့စီလို့ဂျပန်အနိုင်နိုင်ပယောင်တာအဖောင်းလာယင်းနိမြုပ်နယ်မှုကလုတ်ချက်မှာလပါပထောက်ခွိုင်းပါလာနော်အနယူဂျီဖီတီယာဝိတာဂျပန်ပြန်အပေါင်းလာယင်းနှစ်မျက်နှာမှုကော်မရှင် MICOO အောင်ကေခွင့်ပြုမိတ်အတီပြုမိတ်ကိုတရားလဝင်ယင်းနှစ်မျက်နှာထားကလုတ်လဖာနော်ပထောက်ခွိုင်းပါလာ NUG ပေးတက်တိုင်လော်ဝေဒါစီလော်ကမ္လောအဒုံအလွယ်တီနိုင်ငံတကာကိုလော်ချပလန့်ချက်တိုင်ချောင်းတိုင်လာဟုနေထုံနေချင်ရခတမဒါရော်လော်ကွန်ခိုင်ကွန်ဩစာဦးကျော်စောလော်ဝေဒါစီလော်ပန် NUG အစိုးရနော်ကော်လာမချုံမနေချက်ပြန်တာကုန်လဲလက်သိနေဝေဒါအာနာခပတိကောင်အကလပံချုပ်ထားဝေးနေနေမိစတဘောတုထအနိုင်တဲ့နော်ချုပ်ထားလိုက်ချောက်တီတဘောတုထအနိုင်တဲ့နော်ဒီချမနိုင်မာနေထားပါအတာအခုကျုံတရားလဝင်ပါမချုံမနဲ့ချက်ပေးအောင်တာအဖို့လားယင်းနှမြုပ်နှံမှုကော်မရှင် MICOO အောက်ကိတ်ခွင့်ပြုမိအတီပြုမိကိုယင်းနှမြုပ်နှံမှုကလုတ်ချမတယ်ပါမာတာလာခီမာထားတဲ့တရားလဝင်ယင်းနှမြုပ်နှံမှုကလုတ်တော့တီပထောက်ခွိုင်ပါလားနော်ဖီတတိုက်လောဝိတာစီလို့ပြန်တာအခုကလည်းနော်တရားဝင်ဤအောင်ချဝေးထိတ်ခေါင်တန်ရင်စားတော့ကိုထိတ်ခေါင်ပွင့်တာကလုတ်ကိုနေထားကြည့်လဖာနော်တဝေးချက်တော်ဖွင့်ဦးအိုဝေးတာစီလို့ချက်ပလန်နိုင်တန် KNU တမဟန်ဝေးဌာနချက်ချလောင်တာဦးဒရုတ်တန်ဘလောက်လောင်တီတိဖာထောက်တော့ချက်ပလန်တိုင်ပြန်ကောင်ချင်းပြန်တာဘာဟုတ်ခွိုက်ချက်လောင်ဦးလာမချီဟူတာကေဂိုဂိုဂိုတန်နာလီဘက်က KNU ပခုဌာနချက်ဦးပြန်တာကေခွိုင်းလောင်ဒရုတ်တန်ဘလောက်ဒါဝေးတာချက်တော်နော်ဒီရပါစီလို့မရှိလာချစ်ခုတာကေဝတန်နာရီလိတ်ချီယမီနီခန်နော်လဘလလိနာရီလမီနီအခန်နော်လဘလလိနာရီချစ်လိမီနီအခန်နော်လဘလလောက်ကီလောက်ချိတ်ဒရုတ်တန်ဘလရဲခွဲလောင်ဝေးတမဟန်ဝေးဌာနချမရုပ်ချက်လောင်တာအိုလောင်တီတီဖာထောင်းဝေးနော်အအန်ခရယဥက္ကတာဘဒူစောအောင်မော်ဤလော်ဝေးတာကိုမနိုင်တီချက်လောင်ချက်လက်ဘားထိုင်အိုဤ KNC ချက်ပလလော်ဝေးတာစီလို့ဒရုတ်တန်ဘလရဲဝေးတာနော်ထောင်းအောင်ခန့်ချက်လောင်တာအန်ကျုံတော့ကနော်စမ်းရွာတိတောက်လကိုင်းဦးကိုခန့်ဥက္ကတာလော်ဝေးတာစီလို့ခွာလောင်ဝေးတာအဘူချင်ချင်မီနီဒရုတ်တန်ဘလတိဖာထောင်းချုံအခုကျုံအော့ချက်လောင်ချက်လက်အနိုင်မနိုင်တဲ့နော်ရှာထောင်းတာခီအိုဝေးတာဂိတ်ဖုံအောင်နော်လောင်တာမနေတဲ့လောဝိဒါချက်ခိုင်ဦးတရားပါစီလို့ပြောင်းတာဒါဝိဒါချက်တော့ပြီးတော့တမဟာနွေဌာနချုပ်ဦးဒါဝိဒါချက်တော့ဒီဒရုတ်တန်ပလောင်အောဝိဒါနော်စီလို့နေတော့နေချစ်လိမ့်နေအော်တိုဘာနေချစ်နေတောင်းဒီနနေဇန်နဝါရီတန်ချစ်လက်တော့ဘလောက်ဒီကောင်ချက်မနေခလာဦးပြောင်းတာရက်ခွိုင်းလောင်တီအတေခန်ဒရုတ်ဒါဝိဒါချက်တော့တိုက်စီလို့အတော်လောင်နေထုံးနေချစ်လိမ့်နေတော့တမဟာနွေချက်လောင်တာပေါ့ဦးချက်တော့ကေထောင်းအောဝိဒါတို့မာရှလာချစ်နေတောင်းကတိထောင်းအောင်ကလန်ပိုင်ချုပ်တော့ကနောက်ဖွင့်ပြောင်းတော့ချက်လောင်တော့KNL အကုန်လဲတိုင်နေတာခွိုင်းဝိဒါကိုထလန်ဘာအဝိဒါဒီလုံချုပ်ရေးနော်ချက်လောင်တာချက်ပလန်လောဝိဒါစီလို့ချက်ပလန်လောင်ကင်ထားလပါနော်ချက်အခုဒူထောင်းဝိဒါဒီချက်ပိတတိုက်ထားအနိုင်ယူအန်ယူဂျီပိတတိုက်ထားထောင်းဝိဒါချက်ပလန်ခေါပယံအကလာအိုအောဝိဒါအာနော်ကိုပြန်အခုထောင်းတော့ဆလျံဖွင့်ဦးပါဝိဒါကိုချက်အခုဒူထောင်းဝိဒါကိုကျုံဘာတိကေထောင်းအောဝိဒါနော်တို့ဖာဒူအာထောက်ဦးကေထောင်းအောဝိဒါယူအန်ယူဂျီပိတတိုက်ထောင်းထောင်းဝိဒါစီလို့မိုးလီဝါကချက်ထရထားပါအနိုင်အကွာနော်ဒီတုံနောင်ွေတော့အထောင်ဖွင့်ကိုစကိုင်းတနောင်းလောင်တဲ့ဖန်သူမန္တလေးတနောင်းလောင်တဲ့ဖန်သူမကွေးတနောင်းလောင်တဲ့ဖန်သူပဲခူးတနောင်းလောင်တဲ့ဖန်သူလကုတ်တနောင်းလောင်တဲ့ဖန်သူအရာဝတီတနောင်းလောင်တဲ့ဖန်သူဒီရခိုင်ခေါင်ကနောင်းကိုချက်အကူငဒူထောင်းဝိတိုင်းနော်ပီတီရလောဝိဒါစီလို့ချက်အကူဒူထောင်းဝိဒါအကူကျုံလောင်ခိုင်းချက်ကေထောင်းထိုင်းကြောကြောခိုင်းပြဿနာနော်ဒီဘာသာခွန်အဝိဒါစီလို့ချက်အကူဒူထောင်းဝိဒါယူချက်ချလုံတာလုံဖရာဟိုင်းဘူတွေ့ထောင်းခေါင်လေးတာကန်ထောင်းစပိုက်တာကေထောင်းချမန်ပြူကေထောင်းချက်အကူဒူလောင်ထိပ်ဖာကေထောင်းဝိဒါတိကာဤဘာတိကေထောင်းအောဝိဒါနော်ကီလောင်ထာအောဝိဒါစီလို့ချွန်နာကလို့အန်ယူဂျီဗီဒီယိုစတောက်လေတပုဝေမဖာကမလို့တဲ့ကိုရာဒီချက်ကုတ်ချက်တာဒီမှာတော့ဆိုင်
ဒီနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရ延လာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio and Music ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။